ဆရာဆိုအော်လန်ဒိုခင်ဗျအခုမနေ့ကရွက်ကောက်ပွဲမှာဘာကြောင့်ဒီလို conservative တွေနိုင်တယ်လို့ထင်တယ်လဲခင်ဗျာ
ကျွန်တော်ထင်ရတော့ဗျာဒီသူတို့ခေါင်းဆောင်လှုပ်ရတာပေါ့ပြီးခဲ့တဲ့သုံးနှစ်ကကေဗင်နာဝန်ကြီးချုပ်ဖြစ်နေတဲ့အချိန်ပေါ့ဗျာဂျူလီယန်ဂျေလာကနေပြန်ပြီးတော့ခေါင်းဆောင်မှုယူပြီးတော့ဝန်ကြီးချုပ်ဖြစ်လာတာပေါ့နော်ရွက်ကောက်ပွဲပြန်ဖြစ်တဲ့အခါကျတော့လေဒါဂျူလီယန်ဂျေလာဒါနိုင်ယုံလေးပဲဟို minority government ဒီ green ပြောင်းပေါင်းပြီးတော့လေအဲဆိုတော့ဖွက်ခဲ့ရတာ哦ဒါပေမဲ့ဒီသူ့ထဲမှာမကြခင်မှာပဲသူကတခါကေဗင်ရက်ကကောင်းဆောင်မှုယူပြီးတော့ဂျက်ဖြောက်ဝန်ကြီးချုပ်ပြန်ဖြစ်လာတယ်ဗောနော်အဲ့ဒီလီဗာရဲ့ကောင်းဆောင်အဲ့လိုနေရာလူတဲ့ကိစ္စကတော်တော်လေးကိုပြည်သူလူထုကသူတို့အစိုးရကိုဗောနော်နည်းနည်းတန်ဖိုးရဖြစ်တယ်ဗောယုံကြည်သိမရှိခင်ဘူးအဲ့ဒါအတိတ်ကပါပဲတကယ်ကတော့ကောင်းဆောင်လူပွဲဖြစ်တယ်ကောင်းဆောင်မှုစုထွေးရတာပါဒီကိုတိခါကအကြီးဆုံးပဲလို့ကျွန်တော်မြင်တယ်လေ
။ဟုတ်ကဲ့။အဲ့တော့အခု conservative တွေကနိုင်သွားပြီ Labour Party ရှုံးသွားတယ်ဆိုတော့ဒီ Australia ရဲ့နိုင်ငံတွင်းမှာ party ပြောင်းလဲမှုတွေဖြစ်လာနိုင်မလဲခင်ဗျာ
။ဒီ Labour နဲ့ Liberal ဟာ strong policy ကတော့ Liberal ဆိုတော့ရေပူရအဖြစ်ပြောရရင်တော့ဘရင်ရှင်တနက်ရှင်တွေကိုပို့ပြီးတော့ဦးစားပေးတယ်ဗျလေ။အရင်းကြီးမြုပ်နှံမှုကြီးမားတဲ့ရင်းနှီးမြုပ်နှံမှုရှိတဲ့လူတွေအတွက်ကိုတော့ဖြန့်ထူးစားတာပေါ့နော်။เออลิเบอร์ซัวก็တော့ရေပြတ်ပြောရရင်တော့လူလတ်တန်းနဲ့အောက်တန်းကားတွေပေါ့လေသူတို့အဲ့ဒီလူတွေအတွက်ကိုသူတို့ policy ကိုချမှတ်တာ哦အခုဆိုရင်ဒီကက်လာတဲ့ဝန်ကြီးချုပ်ကပါပြောတယ်ဆိုတော့ဒီလီเบอร์ကလှုပ်ထားတဲ့ carbon tax တွေသူတို့ဖြုတ်လိုက်မယ်ဒုက္ခသည်တွေလာတာ哦လေနဲ့လာကြတာ哦ရမယ်ပြောတာပဲနောက်တစ်ခုကတော့စီးပွားရေးအချင်းကတော့ mining industry တွေကိုသူပို့အားပေးမယ်taxi short ကောက်မယ်ဒါဒီသူတို့ပြောရတာပေါ့နော်ဒါပေမဲ့ဒီလက်တွေ့ကဘယ်လိုဖြစ်လာမလဲဆိုတော့ကျွန်တော်တို့ပြောလို့မရဘူ
းဟုတ်ကဲ့ဆရာ online တို့ခင်ဗျအခုလို liver party show me conservative တိ6နှစ်အကြာမှာအခုလို့အာဏာပြန်ရလာတာပေါ့အဲ့တော့မြန်မာပြည်ဆိုင်ရာဆက်ဆံရေးကဘာဘာတွေများအပြောင်းအလဲတွေဖြစ်နိုင်မလဲခင်ဗ
ျဒီ liver ကတော့ဒီ union မှုကိုပို့ပြီးဦးစားပေးမယ်လို့ဆိုတော့ထင်တယ်လေဒီတိုင်းပြည်ထဲမှာတော့ပြီးတော့ union မှုကိုပို့ပြီးတော့အပြင်းမဲ့တော့ကျွန်တော်တို့တိုက်ခံနေရတခုတော့စိုးရိမ်တာပေါ့နော်ရင်းနှီးမြုပ်နှံမှုနဲ့စီးပွားရေးကိုသာကြည့်ပြီးတော့လူခွင့်ရေးလစ်လူရှုမှကျွန်တော်အဲ့ဒါစိုးရိမ်ရတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီဩစတြေးလျလွှတ်တော်ထဲမှာအခုတက်လာမဲ့ conservative အစိုးရထဲမှာပေါ့လေမြန်မာပြည်အရေးကိုအားကျိုးမှတ်တဲ့လှုပ်ဆောင်မဲ့လွှတ်တော်အမတ်တွေရောရှိလားခင်ဗျာဘာကြောင့်အရင်အဆိုဒီ Labour Party ရအမတ်Mrs. Janessa Fingo Baruso သူကဒေါအောင်ဆန်းစုကြည်ပုံကိုအရာလေးစားတဲ့ပြင်သူတို့ကမြန်မာပြည်ဒီလူခွင့်ရရှိကိုတော်တော်ကြီးတိုက်တိုက်တွန်းတွန်းရှိတာဘို့ဗျာ
ခြေဘူးရပြောရရင်တော့တော်တော်နည်းတယ်လို့ကျွန်တော်ပြောရမှာပေါ့နော်ပမာပြည်နဲ့ပတ်သက်ပြီးတော့လေဘောဒီလေဘောမှာဒါကျွန်တော်ကဒီလေဘောအမတ်ကြီးတော်များများပမာပြည်နဲ့ပတ်သက်ပြီးတော့သူတို့လှုပ်ဆောင်တဲ့နေရာမှာစစ်ပလက်ပါကျွန်တော်နဲ့လက်တွဲလုပ်ကြတာဒီရှိတာပေါ့နော်ဒါမှဒီလီဘရယ်လက်ထက်မှာတော့တက်လာတဲ့ဝန်ကြီးတွေနဲ့တော့ကျွန်တော်တို့ဘလင်းနံပါတ်ဖင်းအောင်တော့အလော်ပြီးလောက်ရမှာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဆရာအွန်လန်းတို့ကြီးကျေးဇူးပဲနော်